အင်းနေချင်းတရုတ်နိုင်ငံအနေနဲ့သူ့ရဲ့ဩဇာကိုသုံးပြီးတော့မြန်မာအရေးကြားဝင်ဆောင်ရွက်ပေးတင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောလိုက်ပါတယ်။မြန်မာစစ်အာဏာသိမ်းမှုမှာတာဝန်ရှိသူတွေကိုတာဝန်ခံမှုရှိလာစေဖို့တရုတ်ကသူ့ဩဇာကိုသုံးပြီးတော့ဆောင်ရွက်ပေးဖို့အမေရိကန်ကဆက်ပြီးတော့တိုက်တွန်းနေတယ်လို့မြန်မာနိုင်ငံတွင်အာဏာသိမ်းစစ်တပ်ရဲ့လုပ်ရက်တွေဟာအမေရိကန်ပြည်တော်စုနဲ့မဟာမိတ်နိုင်ငံတွေအပါအဝင်တရုတ်နိုင်ငံရဲ့အကျိုးစီးပွားနဲ့လည်းကန့်ညီမှုမရှိဘူးလို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Ned Price ကပုဒ်ဟူးနဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။တရုတ်နိုင်ငံအတွက်စီးပွားရေးအရာရောမဟာဗျူဟာအရာပါအရေးပါလာတဲ့မြန်မာနိုင်ငံတွင်ကအခြေအနေအရရက်ကိုတရုတ်နိုင်ငံကအစဉ်အလာအတိုင်းတန်လျာနဲ့တည်ထားဆောင်ရည်နေသလိုမြန်မာအရေးနဲ့ပတ်သက်လာရင်တော့အနောက်နိုင်ငံတွေရဲ့ဝေဖန်ပြောဆိုမှုတွေရှိနေတဲ့ကြားကမြန်မာနိုင်ငံကိုအကာအကွယ်ပေးတဲ့နိုင်ငံလည်းဖြစ်ပါတယ်။ဖေဗရူလာတရနေ့ကစစ်တပ်ကအာဏာသိမ်းထားတာကိုအနောက်နိုင်ငံကပြင်းထန်တာရှုံချနေကြပေမဲ့တရုတ်နိုင်ငံကတော့မြန်မာပြည်တွင်းရေးကိုတည်ငြိမ်မှုရှိဖို့ပိုအရေးကြီးတယ်လို့လည်းအလေးပေးပြောဆိုထားပါတယ်။အာဏာသိမ်းစစ်အုပ်ချုပ်ရေးကောင်စီကိုတရုတ်အစိုးရကထောက်ခံနေဆိုပြီးဆွဆွဲပြောဆိုနေကြတဲ့ထောင်နဲ့ချီတဲ့ပြည်သူတွေရန်ကုန်မြို့တရုတ်တန်ရုံရှိမှာဆန္ဒထုတ်ဖော်ခဲ့ကြသလိုပြည်ပနိုင်ငံကတရုတ်တန်ရုံတွေရှိမှာလည်းပြည်ပရောက်မြန်မာတွေတွားပြီးတော့ဆန္ဒပြခဲ့ကြပါတယ်။